Welcome to the Voice of America in Burmese.
Mingala nya ne khin ma thot ta shin mya shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် March 12ရက်စနေနေ့ညနေခင်း6နာရီခွဲနေ့9နာရီစီစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပါရှင်။ကျမနှံလာပါဒီကနေ့ညနေခင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုကိုရဲခေါင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါ။ဆီရီးယားငင်းချမ်းရေးဆွေးနွေးပွဲကိုစီစဉ်ထားတဲ့အတိုင်းတနင်္လာနေ့မှာလုပ်သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။မြောက်ကိုရီးယားကချင်းချောက်ထားတဲ့ကြားမှာပဲတောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစီရေးလေ့ကျင့်ခန်းတွေစတင်နေပါတယ်။တောက်ကြံတွေကဒေါ်လန်ထရန့်ရဲ့ရှီကာဂိုမြို့မဲဆွယ်စည်းရုံးပွဲမှာထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားရုံးဝန်ဆောင်ခတ်ဖြစ်တာကြောင့်ပွဲပြတ်သွားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။နောင်တက်လာမယ့်အစိုးရတစ်ကိုဦးဆောင်မဲ့သမရနဲ့ဒုသမရနှုတ်အပေါ်မြန်မာနိုင်ငံသူနိုင်ငံသားတွေဘက်ကဘယ်လိုမျှော်လင့်ချက်တွေနဲ့သဘောထားအမြင်တွေရှိနေပါသလဲ
။ကျွန်တော်အခုတို့ရွေးချယ်လာတဲ့ဟာတွေပေါ်မှာပေါ့။ဒီအစိုးရတစ်အတွက်ပေါ့နော်။ဒါအစ်စ်ဆိုတဲ့အပေါ်မှာပေါ့နော်။ကျွန်တော်ကြိုးဆိုတယ်ဒီအပေါ်မှာလည်းပြင်းထန်မှုလည်းရှိတယ
်။နောင်လူခွင့်ရေးလှုပ်ရှားသူတူဦးဖြစ်တဲ့အစိုးရစော်ဖိုးခွာပြောသွားတာပါရှင်။အကြောင်းဆုံးသေးစိတ်ကိုတော့တရင်တွင်အပြီးမှာကြားရမှာပါ။ဒါအပြင်သမရအာနာလွဲပြောင်းရေးအခမ်းအနားအသေးစိတ်အစီအစဉ်နဲ့ပတ်သက်လို့ NLD နဲ့လက်ရှိဦးသိန်းစိန်အစိုးရတာဝန်ရှိသူတွေကြားသဘောထားကွဲလွဲမှုတချို့ရှိနေတဲ့အကြောင်းနဲ့ကျန်းမာရေးနဲ့ဆိုင်တဲ့နိုင်ငံတကာသတင်းဆောင်မှာမှာတော့တခြားသူတွေတောက်တဲ့စလိန်ငွေကိုရှုမိတဲ့အတွက်ကျန်းမာရေးအတွက်ဘလောက်ထိဆိုးသလဲဆိုတဲ့သူတေသနပြုတွေ့ရှိချက်အကြောင်းကိုကြားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မှာတွေမတိုင်ခင်ခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲကောင်တို့ကပြောပြပေးကြပါအောင်ရှင
်။ကုလသမဂ္ဂကကမ္ဘာကထပ်ပြုစီစဉ်တဲ့ဆီရီးယားညီညာရေးဆွေးနွေးပွဲတွေကိုစီစဉ်ထားတဲ့အတိုင်းတနင်္လာနေ့မှာလုပ်သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။ဆီရီးယားဆွေးနွေးပွဲကမစ္စတာကယ်ရီရဲ့အဆိုအဖြစ်အပြည့်ရသဘောတူချက်ကိုချိုးဖောက်တယ်လို့စွပ်စွဲတာတွေရှိတဲ့ကြားကပဲဆွေးနွေးပွဲကိုလုပ်မှာပါ။ဆီရီးယားကတိုက်ပွဲတွေကိုဘယ်လိုလျှော့ချမယ်ဆိုတာစူးစမ်းအဖြေရှာဖို့အတွက်ရုရှားနဲ့အမေရိကန်ကလိလာဆောင်ကြည့်သူတွေဂျနီဗာနဲ့အမ်မန်မြို့တွေမှာဒီကနေ့တွေ့ဆုံဆွေးနွေးကြမယ်လို့မစ္စတာကယ်ရီကပြောပါတယ်။တိုက်ပွဲဖြစ်တဲ့အခြေအနေဟာ80ကနေ90ရာခိုင်နှုန်းထိရော့ကျသွားပုံရပြီးဒါဟာတကယ်ကိုပဲအရေးကြီးပါတယ်လို့မစ္စတာကယ်ရီကဒီကနေ့ဆော်ဒီအာရေဗျမှာပြောပါတယ်။ဂျနီဗာမှာလုပ်မဲ့ညီညာရေးဆွေးနွေးပွဲကိုတက်မယ်လို့ဆီရီးယားအဓိကအတိုက်ခံအဖွဲ့ကပြောထားပါတယ်။အပြည့်ရသဘောတူညီချက်ကြောင့်တိုက်ပွဲတွေတိတိတတ်တရော့ကျသွားပြီမဲ့အစိုးရကတိုက်ခိုက်တာတွေဆက်လုပ်နေတော့မယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောပါတယ်။တိုက်ခိုက်တာတွေရဲ့ဆိုင်းဖို့သဘောတူညီချက်ကြောင့်အစိုးရဒါမှမဟုတ်အတိုက်ခံတပ်ဖွဲ့တွေရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့ဒေသတွေမှာနေထိုင်နေကြရတဲ့ဆီးရီးယားနိုင်ငံသား13,500အတွက်စာနာရေးကစေဝါနဲ့တခြားအကူအညီတွေကိုကုလသမဂ္ဂနဲ့မိဖက်အဖွဲ့အစည်းတွေပေးပို့နိုင်ခဲ့တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။
အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားတို့ဟာနှစ်စဉ်ပြုလုပ်နေကြပူးတွဲစည်ရေးလေ့ကျင့်မှုတွေကိုစနေနေ့မှာစတင်လိုက်ပါတယ်။မြောက်ကိုရီးယားဘက်ကအခုလိုစည်ရေးပြလေ့ကျင့်မှုကနေတိုက်ခိုက်မှုတစ်ခုဖြစ်လာခဲ့ရင်ချက်ချင်းတုံ့ပြန်လက်စားချေမယ်လို့နှစ်စဉ်လုပ်နေကြအတိုင်းချင်းချောက်ခဲ့ပြီးတဲ့နောက်ရက်ပိုင်းကြာမှာအခုလိုပူးတွဲစည်ရေးလေ့ကျင့်မှုတွေစတင်ခဲ့တာပါ။နှစ်စဉ်ပြုလုပ်နေကြအမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်ရေးလေ့ကျင့်မှုတွေဟာရက်သက်တစ်ပတ်၈ပတ်အထိကြာမြင့်ပြီးစနစ်ကျစီစဉ်ထားရှိတာပါ။စနေနေ့ကပြုလုပ်ခဲ့တဲ့လေ့ကျင့်ကနေမှာတော့အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေဟာတောင်ကိုရီးယားအရှေ့ဘက်ကမ်းခြေမှာတိုက်ခိုက်ရေးရင်နေနဲ့ထိုးစစ်ဆင်တဲ့ပုံစံလေ့ကျင့်ခဲ့ကြပါတယ်။ဒီစစ်ရေးလေ့ကျင့်မှုမှာတောင်ကိုရီးယားတပ်ဖွဲ့ဝင်3,000နဲ့အမေရိကန်တပ်ဖွဲ့ဝင်အနည်းဆုံး18,000လောက်ပါဝင်ပြီးလုပ်ခဲ့သမျှထဲမှာပမာဏအကြီးဆုံးစစ်ရေးလေ့ကျင့်မှုဖြစ်တယ်လို့တောင်ကိုရီးယားရဲ့ကာကွယ်ဝန်ကြီးဌာနကပြောလိုက်ပါတယ်။ဒီစစ်ရေးလေ့ကျင့်မှုတွေမစတင်ခင်အမေရိကန်ဘက်ကထုတ်ပြန်တဲ့ကြေညာချက်မှာပိုဟမ်းမြို့အနီးမှာပြုလုပ်တဲ့စစ်ရေးလေ့ကျင့်မှုမှာအမေရိကန်မရင်းတပ်ကလေယာဉ်55စီးနဲ့အမေရိကန်နဲ့တောင်ကိုရီးယားစစ်သမောအစီး30လောက်ပါဝင်တယ်လို့ဖော်ပြခဲ့ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုတိကျပြီးပြင်းထန်တဲ့ Korea Style Breakers စီရေးတိုက်ခိုက်မှုမျိုးနဲ့လက်တုံ့ပြန်မှုပြင်ဆင်ထားတယ်လို့မြောက်ကိုရီးယားစစ်တပ်ဘက်ကပြောကြားခဲ့တာဖြစ်ပါတယ်
။ရှီကာဂိုမြို့မှာလုပ်မဲ့မဲဆွယ်စည်းရုံးပွဲမှာဆန္ဒပြသူတွေပေါ်အကြမ်းဖက်အောင်လှုံ့ဆော်ရဲဆိုပြီး Republican Party ကိုစားပြုသမရလောင်းဖြစ်ဖို့ကြိုးစားနေသူ Donald Trump ကိုလူတချို့ကအပြစ်တင်ပြောဆိုနေပါတယ်။အဲ့ဒီမဲဆွယ်စည်းရုံးပွဲလုပ်ဖို့စီစဉ်ထားတဲ့နေရာမှာရုံးဝန်ဆောင်ခတ်ဖြစ်တာကြောင့်ပွဲကိုလည်းဖျက်လိုက်ရပါတယ်။တောက်ကြနေညာကမဲဆွယ်စည်းရုံးပွဲဆင်မြင့်ပေါ်ကိုဒေါ်နယ်ထရမ့်ရောက်မလာခင်မှာထောင်ပေါင်းများစွာသောဆန္ဒပြကောက်ကွက်သူတွေနဲ့မစ္စတာထရမ့်ကိုထောက်ခံသူတွေအကြားရုံးဝန်ဆောင်ခတ်ဖြစ်ကြတာပါ။ကြမ်းကြမ်းရဲရဲဖြစ်တာကိုမစ္စတာထရမ့်ကပယ်ချပြီးဆန္ဒပြသူတွေဟာအခြေခံဥပဒေအရသူ့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်တယ်လို့ဆိုပါတယ်။မတ်လ15ရက်အင်္ဂါနေ့မှာလုပ်မဲ့အီလီနွိုင်းပြည်နယ်ပရိုင်မရီပနာမရွေးချယ်ပွဲမှာတိုင်ခင်သူ့ကိုထောက်ခံသူတွေကိုမိန့်ခွန်းပြောဖို့မစ္စတာထရမ့်ကစီစဉ်ထားတာပါ။ဆန္ဒပြတဲ့အတွက်အရင်ကအကျိုးဆက်တွေရှိခဲ့ဘူးပဲအခုတော့ဘယ်လိုအကျိုးဆက်တွေမှဖြစ်မလာဘူးဆိုတာကိုဆန္ဒပြသူတွေနားလည်ကြတယ်လို့စိတ်လူဝီမျိုးမဲဆွယ်စည်းဝဲမှာမစ္စတာထရမ့်ကပြောပါတယ်အဲ့ဒီမှာလဲဆန္ဒပြသူတွေရှိတာကြောင့်လူညုံရေးတွေကရှင်းပြီးတော့မှပဲသူမိန်ခွန်းပြောနိုင်တာပါ ရှီကာဂိုမှာဖြစ်တဲ့ရုံးဝန်ဆောင်မှုနဲ့ပတ်သက်ပြီးထရမ့်ရဲ့ပြိုင်ဘက်ဖြစ်သူအထက်လွှတ်တော်မှမာကိုရူဘီယိုကထရမ့်ကိုအပြစ်တင်ပြောဆိုတာမျိုးမလုပ်တော့ပေမဲ့ထရမ့်ရဲ့အပြောအဆိုတွေကအခုလိုပေါက်ကွဲမှုတွေကိုဖြစ်လာစေတယ်လို့ပြောပါတယ်
။ Republican Party ကိုစားပြုသမရလောင်းဖြစ်ဖို့ကြိုးစားနေသူတူဦးဖြစ်တဲ့မာကိုရူဘီယိုဟာ Ohio ပြည်နယ်ပနာမရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက် Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကေဆစ်ကိုမဲပေးကြဖို့သူ့ကိုထောက်ခံသူတွေကိုတိုက်တွန်းနေပါတယ်။ Republican ဘက်ကလက်ရှိထက်ကပြေးနေတဲ့ Donald Trump ကအဲ့ဒီမှာအနိုင်မရဖို့အတွက်သူကအခုလိုတိုက်တွန်းနေတာဖြစ်ပါတယ်
။ A vote for Ted Cruz or a vote for John Kasich in Florida is a vote for Donald Trump. The only one who has a chance to beat Donald Trump in
Florida ပြည်နယ်မှာ Ted Cruz ဒါမှမဟုတ် John Kasich ကိုမဲပေးတာဟာ Donald Trump ကိုမဲပေးတာနဲ့အတူတူပဲဖြစ်ပါတယ်။ဖလော်ရီဒါမှာဒေါ်နယ်ထရမ့်ကိုအနိုင်ရဖို့အခြေအနေရှိတာကျွန်တော်တယောက်ပဲရှိပါတယ်။အဲဒီတော့ကျွန်တော်ကိုမပေးတဲ့ဆနမဲမှန်သမျှဒီပီနယ်ကကိုယ်စားလှယ်69ဦးလုံးရဲ့ထောက်ခံမှုကိုဒေါ်နယ်ထရမ့်ကရသွားအောင်အထောက်အကူဖြစ်သွားမှာပါ။ဖလော်ရီဒါမှာမဲတမဲတဲ့နဲ့ဒေါ်နယ်ထရမ့်အနိုင်ရနိုင်အောင်ကိုယ်စားလှယ်69ဦးလုံးရဲ့မဲကိုရသွားမှာဖြစ်ပြီးပါတီကိုယ်စားလှယ်ကိုစားပြုသမရလောင်းဖြစ်ဖို့လည်းပိုနီးစပ်သွားပါလိမ့်မယ်။ဒါကြောင့်ဖလော်ရီဒါမှာဒေါ်နယ်ထရမ့်ကိုအနိုင်မရစေချင်ဘူးဆိုရင်ကျွန်တော်ကလွဲလို့ကြံတဲ့သူဘသူကိုမဲပေးပေးဒေါ်နယ်ထရမ့်ကိုမဲပေးတဲ့သဘောတက်ရောက်သွားပါလိမ့်မယ်လို့ရူဘီယိုကပြောသွားပါတယ်။ Ohio ပြည်နယ်မှာတော့လက်ရှိအုပ်ချုပ်ရေးမှူးဂျွန်ကေဆစ်ကသူ့တဲ့အနိုင်ရဖို့ပိုအခွင့်အလမ်းရှိနေတာကြောင့် Republican Party ကဩဇာကြီးသူတွေအတွက် Ohio ပြည်နယ်မှာ Trump အနိုင်ရအောင်အကောင်းဆုံးလွတ်နိုင်သူဟာကေဆစ်ပဲဖြစ်တယ်လို့ရူဘီယိုကပြောသွားပါတယ်။
ဒီဝေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေစနေညနေပိုင်းသတင်းတွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်အာဖဂန်နစ္စတန်လေဒါဟာ2010ပြည့်နှစ်ရောက်တဲ့အထိလိုအပ်တဲ့အင်အားအဆင့်ကိုရအောင်မှာမဟုတ်ဘူးလို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးတူကပြောလိုက်ပါတယ်။လေဒါအတွက်မှားထားတဲ့လေရင်တချို့ဟာ2018ခုနှစ်အထိအာဖဂန်နစ္စတန်ကိုရအောင်မှာမဟုတ်ဘူးလို့ဗိုလ်ချုပ်ကြီးဂျွန်ခန့်ဘဲကပြောတာပါ။သူဟာအာဖဂန်နစ္စတန်ကအမေရိကန်နဲ့မြောက်အတလန်တိတ်စာချုပ်နေတူးဖွဲ့တာမှုဖြစ်ပြီးပြီးခဲ့တဲ့သတင်းပတ်ကမှတာဝန်သက်တမ်းကုံဆုံးတာပါ။လေရင်အစ်စ်တွေအတွက်လေရင်မှုတွေကိုလေ့ကျင့်ဖို့နောက်ထပ်2-3နှစ်ထပ်လိုအောင်မယ်လို့လည်းသူကရှင်းပြပါတယ်။အာဖဂန်နစ္စတန်ကနိုင်ငံတကာတပ်ဖွဲ့တွေကိုဗိုလ်ချုပ်ကြီးခန့်ဘဲဦးဆောင်ခဲ့တဲ့17လကြာကာလအတွင်းအာဖဂန်လေကြောင်းဆွမ်းဆောင်ရည်မှာတည်တာထင်ရှားတဲ့တိုးတက်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းအာဖဂန်လေတပ်တိုးတက်လာဖို့အမေရိကန်ပြည်ထောင်စုကစလှုပ်တာတိတ်ကိုနောက်ကျတယ်လို့သူကပြောပါတယ်။ဥပမာအားဖြင့်2014ခုနှစ်မှာအာဖဂန်လေတပ်ကလေကြောင်းထောက်ပံ့ရေးလုပ်ငန်း85ကြိမ်လုပ်ခဲ့ပြီး2015ခုနှစ်ကျတော့4485ကြိမ်လုပ်ခဲ့တာကိုသူကထောက်ပြပါတယ်။
ဟမတ်စ်တွေထိန်းချုပ်ထားတဲ့ဂါဇာဒေသမှာအစ္စရေးရဲ့လေကြိုင်းတိုက်ခိုက်မှုတစ်ခုကြောင့်10နှစ်သားအရွယ်ပါလက်စတိုင်းကလင်းငယ်တဦးသေဆုံးခဲ့တယ်လို့သိရပါဗျ။ကလင်းငယ်အကိုဖြစ်သူကသူတို့တွေအိပ်ပျော်နေတဲ့ဒုံးကျည်အပိုင်းစားတစ်ခုသူတို့အိမ်ကိုထိမှန်ပြီးအိမ်ခေါင်မွေးပြိုကျခဲ့တယ်လို့ရိုက်တာသတင်းဌာနကပြောပါဗျ။အရေးပေါ်ကားကိုဖုံးဆက်ပြီးခေါ်ခဲ့ပြီးမှ2နာရီလောက်ကြာတဲ့အထိရောက်မလာခဲ့တဲ့အတွက်ကလင်းငယ်ကိုကားနဲ့ပဲဆေးဝင်ခေါ်သွားခဲ့ကြတယ်လို့ပြောပါဗျ။တောက်ကြနေညနေပိုင်းကအစ္စရေးနိုင်ငံတောင်ပိုင်းမှာဒုံးကျည်တဲ့အမြောက်များကြားရောက်ခဲ့ပြီးတဲ့နောက်ဟာမတ်စ်သွေးကြတွေရဲ့လက်ကျင်ရေးစခန်းတွေကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကထုတ်ပြန်ကြေညာချက်တစ်ခုထဲမှာပြောထားပါတယ်။ဒုံးကျည်တွေကြောင့်ထိခိုက်ဒဏ်ရာသူတဦးမှမရှိဘူးလို့အာနာပိုင်းကတော့ပြောပါတယ်
။လေဘနွန်အခြေစိုက်ဟစ်ဘိုလာအဖွဲ့ကိုအကြမ်းဖက်ဝါဒကင်ဆယ်တဲ့အဖွဲ့အစည်းတစ်ခုအဖြစ်အဖွဲ့ဝင်22နိုင်ငံပါအာရဗ်အဖွဲ့ချုပ်ကတရားဝင်သတ်မှတ်လိုက်ပါတယ်။ကိုင်ရိုမြို့တော်မှာတောက်ကြနေကကျင်းပတဲ့အာရဗ်အဖွဲ့ချုပ်ဝန်ကြီးများအစည်းအဝေးအတွင်းမှာဝန်ကြီးအများစုရဲ့ထောက်ခံချက်နဲ့အဲ့ဒီလိုတတ်မှတ်လိုက်တာပါလေဘနွန်နဲ့အီရန်နိုင်ငံတွေကဝန်ကြီးတွေကတော့အဲ့ဒီကိစ္စကိုမထောက်ခံပါဘူးဒါဟာရှီယာမွတ်စလင်အီရန်နိုင်ငံနဲ့ဆွန်နီမွတ်စလင်တွေလက်မှတ်ထားတဲ့ပင်လယ်ခွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီတို့ကြားမှာဆက်ဆံရေးမကောင်းလှတာကိုထင်ရနေပါတယ်အီရန်နိုင်ငံဟာဟက်စ်ဘိုလာအဖွဲ့ကိုအဓိကထောက်ခံတဲ့နိုင်ငံဖြစ်ပြီးဆီးရီးယားနဲ့ယီမန်နိုင်ငံတွေကပဋိပက္ခတွေမှာဒေသတွင်းပြိုင်ဘက်ဆော်ဒီအာရေဗျာနဲ့ဆန့်ကျင်ဘက်မှာရပ်တည်နေတာပါကမ္ဘောဒီးယားနိုင်ငံရဲ့လေယာဉ်စိုက်ပျိုးရေးကဏ္ဍမှာအမျိုးသမီးတွေပါဝင်တဲ့အခက်ကဏ္ဍပေါ်တာဝန်ရှိသူတွေနဲ့လေ့လာသူတွေကအထူးအလေးထားပြောဆိုနေကြပါတယ်။အထူးသဖြင့်အတိုင်းပြည်ရဲ့စီးပွားရေးအခြေအနေကြောင့်အမျိုးသားအများအပြားဟာပြည်ပနိုင်ငံတွေမှာအလုသွားလုပ်နေကြရတာကိုထောက်ပြကြပါတယ်။ကမ္ဘောဒီးယားအမျိုးသမီး85ရာခိုင်နှုန်းလောက်ဟာစိုက်ပျိုးရေးကဏ္ဍမှာလုပ်ကိုင်နေကြတယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်။2015ခုနှစ်နောက်ပိုင်းမှာကမ္ဘောဒီးယားအစိုးရကလေယာဉ်စိုက်ပျိုးရေးကဏ္ဍမှာကြားမမခွဲခြားတဲ့မူဝါဒတွေကိုချမှတ်ခဲ့တာပါ။ကျေးလက်ဒေသကအမျိုးသမီးတွေရဲ့အခြေအနေပိုပြီးတော့တိုးတက်လာစေဖို့အပြင်လေယာကန္တမှာအမျိုးသမီးတွေပိုပြီးတော့လုံခြုံလာကြစေရေးတွန်းအားပေးဖို့ဤရတာပါအစိုးရနဲ့အစိုးရမှုတဲ့အဖွဲ့အစည်း NGO တွေပေါင်းပြီး National Champion Women Former Forum ဆိုတာကို ပထမဆုံးအကြိမ်ဖြစ်ကမကဋ္ဌပြုစီစဉ်ကျင်းပခဲ့ပါသေးတယ်။ကျေးလက်ဒေသတွေကအမျိုးသမီးတွေအပေါ်တက်ရောက်နေတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးမြို့နယ်ခရိုင်24ခုကထူးချွန်ထက်မြက်တဲ့လေသမားအယောက်တရာကိုရွေးချယ်ပြီးတော့ဆွေးနွေးပြောဆိုကြဖို့စီစဉ်ပေးတာဖြစ်ပါတယ်။ကမ္ဘာစစ်ကြီးနှစ်ခုနဲ့လူသားတွေအတွက်အဆိုးရွားဆုံးဖြစ်ရပ်ကြီးတချို့ကိုကြုံတွေ့ခန်းစားခဲ့ရသူအစ္စရေးနိုင်ငံသားတို့ကိုကမ္ဘာအသက်အကြီးဆုံးအမျိုးသားအဖြစ် Guinness ကမ္ဘာမှတ်တမ်းစာအုပ်ကတောက်ကြနေမှာသတ်မှတ်ဖော်ပြလိုက်ပါတယ်။အသက်ရှည်ရှည်နေထိုင်ရတာအတွက်သူ့မှာဘယ်လိုရှုဝဲချက်မျိုးမှမရှိပါဘူးလို့အသက်112နှစ်အရွယ်ရှိပြီဖြစ်တဲ့ Crystal ကပြောပါတယ်။အရာရာကိုကောင်းကင်ဘုံကပြဋ္ဌာန်းပေးတာဖြစ်ပြီးဘာကြောင့်ဆိုတော့ကျွန်တော်တို့ဘယ်တော့မှသိမှာမဟုတ်ပါဘူးလို့သူကပြောပါတယ်။ Crystal ကို1903ခုနှစ်ကပိုလန်နိုင်ငံမှာမွေးဖွားခဲ့ပြီးဟစ်တလာရဲ့နာဇီတပ်တွေပိုလန်နိုင်ငံကိုသိမ်းလိုက်တဲ့အချိန်ထိမိသားစုတကြားလုံးတို့ငံမှာလုကင်ခဲ့ပါတယ်။Crystal နဲ့သူ့ရဲ့မိသားစုဟာနာမည်ဆိုးနဲ့ကြော်ကြားတဲ့ဝါဆောစင်ချေဘုံနေရာမှာနေခဲ့ကြရတာပါ။အဲဒီမှာထောင်ပေါင်းများစွာသောဂျူးလူမျိုးတွေကိုပိတ်ထားပြီးသူတို့ထဲကအားလုံးနီးပါးကိုနာဇီတွေရဲ့တင်မင်းတမန်စခန်းတွေစီပို့ခဲ့တာပါ။ Crystal ကို Auschwitz အကျဉ်းထောင်မှာထည့်ထားခဲ့ပြီးသူပြန်လွတ်လာချိန်မှာတော့ကိုယ်အလေးချိန်38ကီလိုဂရမ်ပဲရှိပါတယ်။သူ့ရဲ့ဇနီးနဲ့ကလေးတွေကတော့အသက်ခံခဲ့ရတာပါ။အဲဒီနောက် Crystal ဟာအစ္စရေးကိုပြောင်းပြန်လက်ထပ်ပြီးတော့အောင်မြင်တဲ့တကြားလုံးစီးပွားရေးလုပ်ငန်းတစ်ခုကိုထူထောင်ခဲ့ပါတယ်။ဒီအသက်အရွယ်ထိရောက်ရတာကိုအခွင့်ထူးကြီးတရားဖြစ်သူ့ရဲ့ဖခင်ဖြစ်သူကယူဆတယ်လို့ Crystal ရဲ့သမီးဖြစ်သူကပြောပါတယ်။ကမ္ဘာအသက်အကြီးဆုံးသူနဲ့အသက်အကြီးဆုံးအမျိုးသမီးကတော့အသက်116နှစ်ရှိပြီဖြစ်တဲ့ American နိုင်ငံသူ Susanna Mushet Jones ဖြစ်တယ်လို့ Guinness မှတ်တမ်းစာအုပ်ကပြောပါတယ်ခင်ဗျာ။ Direct from Washington The
Voice of America စနေနေ့ညနေခင်းနောက်ဆုံးသိထားရတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲကောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တပ်မတော်ကရွေးချယ်တင်မြှောက်လိုက်တဲ့သူ့သမရတွေရဲ့ကိုရဲအချက်အလက်တွေကိုအများပြည်သူသိရှိအောင်လို့နိုင်ငံပိုင်သတင်းစာတွေကတစင်ထုတ်ပြန်ကြေညာလိုက်ပါတယ်နောင်တက်လာမယ့်အစိုးရတစ်ကိုဦးဆောင်မဲ့သမရနဲ့သူသမရနှစ်ဦးကိုပြည်တော်စုလွတ်တော်မှာရှေ့သတင်းပတ်ထဲမဲခွဲဆုံးဖြတ်ရွေးချယ်ကြတော့မယ့်အချိန်မှာလဲမြန်မာနိုင်ငံသူနိုင်ငံသားတွေဘက်ကအခုတက်လာမယ့်အစိုးရတစ်ကိုဦးဆောင်မဲ့သမရတွေအပေါ်ဘလို့မျောလင့်ချက်တွေရှိသလဲဘလို့သဘောထားအမြင်တွေရှိသလဲဆိုတာကိုမဆုမုံကဆက်သွယ်မေးမြန်းထားပါရရှင်
ဟုတ်ပါတယ်ဒီကနေ့မတ်လ12ရက်နေ့စနေနေ့တို့နိုင်ငံပိုင်သတင်းစာတွေမှာပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ကရွေးကောက်တင်မြှောက်လိုက်တဲ့ဒုသမ္မတနှစ်ဦးတက်မတော်ကနေတင်မြှောက်လိုက်တဲ့ဒုသမ္မတတဦးအပါအဝင်ဒုသမ္မတသုံးဦးရဲ့ကိုရေးရာဇဝင်အချက်လက်တွေကိုအများပြည်သူသိရှိနိုင်အောင်ထုတ်ပြန်ကြေညာလိုက်တာပါရှေ့သတင်းပတ်မတ်လ15ရက်နေ့ကျရင်ပြည်ထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးတော့မဲအများစုရရှိသူကိုနိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ပြီးကျန်နှစ်ဦးကိုတော့ဒုသမ္မတ1ဒုသမ္မတနှစ်ရာထူးတွေကိုပြည်ထောင်စုလွှတ်တော်မှာခန့်အပ်မှာဖြစ်ပါတယ်။နောက်တက်လာမယ့်အစိုးရတစ်ကိုဦးဆောင်မဲ့သမ္မတနဲ့ဒုသမ္မတတွေအပေါ်မှာအစိုးရတဦးလည်းဖြစ်လူခွေလှုပ်ရှားသူတဦးလည်းဖြစ်တဲ့အစိုးရစောဖို့ခွားကအကောင်းမြင်မျှော်လင့်ပါတယ်
။ကျွန်တော်အခုတို့ရွေးချယ်လာမယ့်ဟာတွေပေါ်မှာပေါ့ဒီဆိုရတဲ့အတွက်ပေါ့နော်ဒါအစ်စ်ဆိုတဲ့အပေါ်မှာပေါ့နော်ကျွန်တော်ကြိုးဆိုတယ်ဒီအပေါ်မှာလည်းကျင့်တ်မှုလည်းရှိတယ်ပျော်လင့်ချက်တွေကတော့ဘာတွေထားလဲဆိုတော့အရင်ပုံစံတွေနဲ့မတူနေတဲ့ကြောင်းလဲတဲ့အကောင်းဘက်ကိုကျွန်တော်မျှော်လင့်ထားတဲ့အရာတွေကိုလုပ်ကန်ဆောင်ရွက်တော့နိုင်တယ်လို့ကျွန်တော်အများကြီးကျွန်တော်မျှော်လင့်ထားပါတယ်ဟုတ်ကဲ့
ဒီရှေ့ဆက်လာမယ့်၅နှစ်သက်တမ်းအတွင်းဒီသမရတွေဦးဆောင်မဲ့လှုပ်ဆောင်ချက်တွေဦးဆောင်မှုတွေအပေါ်မှာရောဘလောက်ထိများမျှော်လင့်ချက်ထားပါလဲရှင်ဘလောက်တိုင်းတာထိမှဦးဆောင်မှုပေးနိုင်မယ်လို့ရောယုံကြည်ပါလဲရှင
်ပြည်သူတွေကနေလို့ပဲလိုလားတယ်ပြည်သူတွေနဲ့တိုက်ရိုက်သက်ဆိုင်တဲ့ပြည်သူတွေနဲ့တိုက်ရိုက်ဟောရောလွတ်လပ်စွာပါတော့တိုင်းပြည်ရှိအတွက်ဦးချုပ်နိုင်တဲ့လူတွေရဲ့ပါဝင်လုပ်ကိုင်ဆောင်ရွက်နိုင်တဲ့အတော်ဒီအပြည့်နဲ့ 100% လုပ်နိုင်တယ်ဆိုလို့ရှိရင်တော့အရင်ကောင်းမယ်လို့ကျွန်တော်ပြောပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့အဟောင်းပါကအရက်သားသူရလို့ပြတ်ပြီမဲ့လေကျွန်တော်တို့မှာကမလွတ်အောင်မကင်းအောင်မကင်းကြောင်းနေနဲ့လောက်ကင်ဆောင်ရဲ့နေရာရဲ့အပိုင်းတွေမှာလည်းကျွန်တော်တို့တွေ့ထားတာနေရာတော့အဲဒီဟာတွေရှိနေတယ်ကတော့ကျွန်တော်တို့တော့အကောင်းဘက်ကမလာနိုင်ဘူးလို့ကျွန်တော်ပြောထင်ထားပါတယ်ဒါကြောင့်မို့ကျွန်တော်တို့လူလာတာကလူလူ 100% လုံနိုင်တဲ့အစိုးရတက်ခုမျှလင့်တယ်လို့အဲဒီအစိုးရကပဲကျွန်တော်တို့ပြည်ပြည်အတွက်အကောင်းဆောင်ကျင်းတော့နိုင်တယ်လို့ကျွန်တော်တို့မျှလင့်ထားပါတယ်ဟုတ်ကဲ့
အစိုးရစောဖို့ခွားလို့ပါပဲရန်ကုန်မြို့ခံဦးမြတ်ကျော်ဝင်းကလည်းအနိုင်ရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်ပြီးတော့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရဲ့စလုံးကရွေးကောက်တင်မြှောက်ခြင်းကိုခံလိုက်ရတဲ့ဦးထင်ကျော်နဲ့ချင်းတိုင်ရင်သာဦးဟင်နရီဘန်တီယူတို့ဟာသမ္မတရည်ချင်းနဲ့အညီနိုင်ငံတော်ကိုဦးဆောင်နိုင်မဲ့သူတွေအဖြစ်ရှုမြင်ပါတယ်
ရွေးချယ်တင်မြှောက်တဲ့ဒုတိယသမ္မတ3ဦးပေါ့နောက်သမ္မတတယောက်တင်နေ ဒီလိုဘက်ကမြောက်ကျင်းနဲ့အမေရိကပဲရပါတယ်ဥပြင်ကျော်နဲ့ဟိုဟန်ဒီလက်ပံဖြီးစစ်တပ်ကတင်တော့မပြောဘူးပေါ့ဒီရခုတို့ဘက်ကဒီဘက်တင်နေမြောက်ကျင်းတော့တိုင်းပြည်မှာတော်တော်လေးသဘောကျပါတယ်ဥပြင်ကျော်ဆိုတာလည်းတကယ့်အရေးကြီးတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်မျိုးတင်တော့အများကြီးသဘောကျပါတယ်လူနေနာနေနဲ့ဟုတ်တယ်လားအဲ့လိုပဲရှင်းပြနေတာရှင်းတိုင်းကသာတမ်းလို့တော့ပါပဲဒီလိုဘုံမှုပဲနောက်ဆက်မှုတင်မှာသူကရှင်းပြနေချင်းစော်တယ်မှာပါပဲဆိုင်းရင်းလာဒီမှာပါတယ်ကြားပဲဒီရှင်းနေဒီရှားနေဒီပြင်နေဒီဆိုင်းရင်းလာခုနှစ်မျိုးစလုံးဟုတ်လားတိုင်းကုန်တိုင်းပြည်ဆိုင်းရင်းလာဒီပြင်နေခုနှစ်ခုစလုံးပါပဲဒီပုံမှာဒီထဲမှာရှိတော့သူ့ကိုလက်ခံပါတယ်အဲ့ဒီလိုမျိုးကအုပ်ကြီးပဲသံလို့ကတင်လာလေဟာငါတို့အမြင်ပြေပြေဝင်ရအဒီ NLD မှာလည်းအများစုကနိုင်ချတော့ဖြစ်တော်ပဲရေးရမှာပေါ့
ရွေးကောက်ပွဲမှာအနိုင်ရပါတီ NLD ကိုမဲပေးခဲ့ပြီးတော့ဒေါအောင်ဆန်းစုကြည်ကိုတမရအဖြစ်နိုင်ငံကိုဥဆောင်ဥရွက်ပြုစေခြင်းနဲ့ဆန္ဒရှိသူတွေထဲမှာလည်းထိုင်းနိုင်ငံရောက်အလုံသမားရေးလှုပ်ရှားသူတဦးဖြစ်တဲ့မတ်တတ်ဦးပါဝင်ပါတယ်မတ်တတ်ဦးကတော့ဒေါအောင်ဆန်းစုကြည်တမရအဖြစ်တာဝန်မယူနိုင်သေးပေမဲ့လို့ဒေါအောင်ဆန်းစုကြည်ဥဆောင်မဲ့တမရလက်ထက်နိုင်ငံကိုကောင်းအောင်ဆောင်ရွက်နိုင်မယ်လို့ယုံကြည်မျှော်လင့်ပေမဲ့လို့တပ်ဖက်ကနေတင်မြောက်လာတဲ့ဒုသမရရဲ့စွန့်ဆောင်နိုင်မှုအပေါ်မှာတော့စိုးရိမ်မှုတွေရှိနေပါတယ်
NLD ကတဖြည်းဖြည်းရတော့ပေါ့နော်တဖြည်းဖြည်းနဲ့ဒီနိုင်ငံရေးအကောင်းဆုံးဖြစ်အောင်လုပ်နိုင်မယ်လို့ကျွန်မမျှော်လင့်ထားတယ
်အခုလက်ရှိရွေးချယ်တင်မြောက်ခံဒုသမရ3ဦးဖြစ်တဲ့ပြည်ထောင်စုလွှတ်တော်ကတင်မြောက်လိုက်တဲ့ဦးထင်ကျော်အမျိုးသားလွှတ်တော်ကတင်မြောက်လိုက်တဲ့ဦးဟင်နရီဘန်ထီယူနဲ့တမရတော်သားကိုယ်စားလှယ်တွေကရွေးချယ်လိုက်တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်လည်းဖြစ်ဒုတိယဗိုလ်ချုပ်ကြီးဟောင်းလည်းဖြစ်တဲ့ဦးမြင့်ဆွေတို့3ဦးကိုသမရရေချင်းစစ်စီရေးအဖွဲ့ကစစ်ဆေးနေပြီဖြစ်ပါတယ်။မတ်လ10ရက်နေ့ကဖွဲ့စည်းလိုက်တဲ့နိုင်ငံတော်သမရရေချင်းနဲ့ပြည်စုံမှုရှိမရှိစစ်ဆေးရေးအဖွဲ့ထဲမှာတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်အမျိုးသားလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းပြည်သူ့လွတ်တော်ဒုက္ခရဦးတီခွန်မြတ်အမျိုးသားလွတ်တော်ဒုက္ခရဦးဝေသာအောင် NND ပြည်သူ့လွတ်တော်အမတ်ဒေါက်တာမျိုးအောင် NND မျိုးသားလွတ်တော်အမတ်ဦးဘာမျိုးသိန်းနဲ့တမရတော်သားလွတ်တော်ကိုစလဲဘိုလ်ချုပ်တန်းဆိုးတို့ပါဝင်ပါတယ်ရှင်။
မဆုမဆက်တွေ့မြင်မြန်သွားရပါရှင်ခုတော့အစိုးရတစ်ကိုအာဏာလွှဲပြောင်းရေးအခါနာအပေါ်နှစ်ဖက်သဘောထားကွဲလွဲမှုတချို့ရှိနေတဲ့အကြောင်းတင်ပြပါမယ်2015ရွေးကောက်ပွဲအနိုင်ရပါတီ NLD ကဖွဲ့မဲ့အစိုးရအဖွဲ့ကိုချွတ်ချောမှုမှုအာဏာလွှဲပြောင်းနိုင်ရေးအတွက်လက်ရှိဦးသိန်းစိန်အစိုးရတာဝန်ရှိသူတွေနဲ့ NLD ကိုယ်စားလှယ်တွေအကြားအသွင်ကူးပြောင်းရင်းနဲ့အာဏာလွှဲပြောင်းရေးဆိုင်ရာဆွေးနွေးဆောင်ရွက်နေတဲ့နေရာမှာသမရအာဏာလွှဲပြောင်းအခမ်းအနားအသေးစိတ်အစီအစဉ်နဲ့ပတ်သက်လို့နှစ်ဖက်သဘောကွဲလွဲမှုတချို့ရှိနေပါတယ်။ဒါပေမဲ့လည်းအစိုးရတာဝန်အလွယ်အပြောင်းအတွက်နှစ်ဖက်စလုံးပွင့်ပွင့်လင်းလင်းနဲ့အပြုသဘောဆွေးနွေးနေကြပြီးဆွေးနွေးမှုတွေကိုအခုမတ်လအလယ်မှာဆက်လုပ်သွားမယ်လို့ဆွေးနွေးမှုမှာပါဝင်တဲ့သမရညွန်ကြားရေးမှူးဦးဇော်ထေက VOA ကိုပြောပါရယ်မနေ့ကတော့လောက်တဲ့နှစ်ဖက်ဆွေးနွေးပွဲအခြေအနေနဲ့ပတ်သက်လို့ဦးဇော်ထေကိုကိုထက်အောင်ကဆက်သွယ်မေးမြန်းထားပါရယ်ရှင
်ဟိုတွဲပြောင်းတာကတော့ရင်တော့ဘာလို့မှအခြေခံဥပဒေမှာမပါဘူးပေါ့ဆရာတမကားကတော့ကျွန်တော်တို့2030နှစ်ကုန်ပိုင်းပေါ့နော်ကျွန်တော်တို့ဒီသမားဦးသိန်းစိန်ဆိုရအောင်ဘယ်လိုမျိုးတွဲပြောင်းတာမဟုတ်ဘူးအဲ့တော့ဟာကျွန်တော်တို့နိုင်ငံတော်အကြံစာနဲ့ဖွံ့ဖြိုးရေးကောင်စီကပညာချက်ထုတ်တယ်ပေါ့မတ်လ30ရက်နေ့မှာပညာချက်ထုတ်တယ်အဲ့အမိတ်ပညာစာမှာဘာပါလဲဆိုတော့ဒီနိုင်ငံတော်ရဲ့ဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးအာဏာရေး300လုံးကိုအမင်းလိုက်ပြီးတွဲပြောင်းပေးလိုက်ပြီးဆိုတော့ပါတယ်အဲ့တော့သူကနိုင်ငံစာကပါလဲဆိုတော့အာဏာ300လုံးကိုခိုင်ထားတာပေါ့နော်ခိုင်ထားတာနဲ့ပြီးတော့ဒီတော်တော်လေးအစိုးရတွေအစီအစာအိုင်ဒီယာတော်တော်ချုပ်ပေါ့အဲ့လိုမျိုး institution တွေပေါ်လာတဲ့အခါမှာဒီဟာကိုသူကပြန်ပြီးလွှဲရလိုက်တယ်ဆိုပြီးတော့အမိတ်ကျများသားနဲ့တွေ့တာ
ဒီသမဏအနာလွှဲပြောင်းရေးနဲ့ပတ်သက်လို့ပေါ့လေ NLD ဘက်ကတော့လွတ်တော်မှာပဲလှုပ်ရှင်နေဆိုတဲ့သဘောမျိုးကိုသူကပြောပါရဲ့ဗျဒါပေမဲ့အင်ကယ်တို့ကတော့ဒီသမဏအိမ်တော်မှာပဲလှုပ်ပြီးတော့ဒီအခမ်းအနားရဲ့နဲ့လုပ်မယ်ဆိုပြီးကကြတော့ဟိုသတင်းထုတ်ပြန်ထားပါရဲ့ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ရောဘယ်လိုမျိုးကွဲလွဲမှုတွေရှိနေပါသေးလဲခင်ဗျာခင်လန်းလို့ရခဲ့ပါလားခင်ဗျာ
ပါလဲဆိုတော့ NLD ကဟိုလှုပ်တာကသမဏအဖြစ်တန်းချိန်နဲ့ဟိုကိစ္စကကျွန်တော်ပြောတဲ့ဖွဲ့စည်းပုံစံတွေမှာပါထားတဲ့သမရတိကပါခါးလာတွေကိုချိန်ရင်ချင်းဆိုခရီးသက်သာကြည့်အောင်လဲဆိုတဲ့ဟာအဲ့ဒါကပြည်အောင်စုသက်တော်ဥပဒေဆိုင်ရာဥပဒေနည်းဥပဒေတွေရသက်တော်ပြည်အောင်စုသက်တော်နာခရရှိမှောက်မှာသူတို့ကချိန်ဆိုတဲ့ဟာပေါ့နော
်
အဲ့မှာသမရတန်းချိန်ကပါပြီတန်းချိန်ကပါပြီသို့တော့အဟောင်းတွေလွှဲပြောင်းတဲ့ဟာကျွန်တော်တို့ကငွေတွေကတိုင်မပါဘူးအဲ့တော့ NLD လောနေတဲ့ဟာကဟိုကျွန်တော်တို့သမရအစ်တန်းချိန်ရဲ့အပိုင်းပေါ့နော်ဒီဘက်ကကျွန်တော်တို့ကထပ်ပံပြီးတော့ပြည့်စွက်တာကဒါအစင်လာပေါ့နော်အပြစ်တစ်ခုဖြစ်သွားအောင်ဆိုကျွန်တော်တို့စဉ်းစားတဲ့အပိုင်းကသမရအဟောင်းအတွက်လွှတ်လိုက်တာဟိုဘက်ကသမရကကျန်းမာရေးနဲ့သူကသမရဖြစ်သွားပြီဖြစ်သွားတဲ့အခါမှာကျွန်တော်တို့ဥဒန်းဗိုလ်ချုပ်ဝန်ကြီးတန်းရွှေပေါ့နော်နားကနေတော့သမရဥပဒေကိုလွှတ်ရတယ်လို့စာတော်ဆောင်နဲ့ကျွန်တော်တို့ကစာတော်ဆောင်နဲ့အမိန့်ကြေညာစာတော်ဆောင်နဲ့ အလုပ်တော်မျိုးမဟုတ်ဘဲနဲ့နောက်အစိုးရအစဉ်ဆက်ပေါ့နောက်သမရအစဉ်ဆက်လုပ်လို့ရအောင်ဆိုကျွန်တော်တို့ကဟိုပြန်ပြီးတော့ရှေးလုံးကဟိုလွတ်လပ်ရပြီးနောက်ပိုင်းပေါ့နော်အဲ့ဒီစ်ကိုပြန်ကြည့်ပြီးတော့လုပ်ခဲ့တဲ့ဟာတွေကိုကျွန်တော်တို့ကပြန်ယူတာ
အခမ်းအနားလုပ်တာနဲ့ပတ်သက်လို့ NLD ဘက်ကရောသဘောတူပါရဲ့လားခင်ဗျာ
ဟိုစင်ပေါ်ပေါ့နော်သူရဲ့စင်ကေတာအနေနဲ့ဘယ်လိုသုံးရမလဲဆိုတော့ကျွန်တော်တို့ကစဉ်းစားထားတဲ့ idea နဲ့အစီအစဉ်ရထားချက်ပေါ့ဒီပေါ်မှာကျွန်တော်တို့နှစ်ဖက်ပြန်ကြည့်ပြီးတော့လုပ်နေတာအခု၄ချိန်ရှိပြီနော်ဆိုတော့ကသမရအစ်စ်အင်တော်ကိုဝင်ပြီးဆိုတော့သမရအစ်စ်ကိုအော်နာလုပ်တဲ့အနေနဲ့အဲဂုံကြီးတက်ဖွဲ့ရနေတော့ကျွန်တော်တို့ခါသွားကြည့်ရတာပေါ့
ဒါဆိုရင်ဒီသမနာအနာအလွဲပြောင်းပေါ့နော်သမနာအဟောင်းနဲ့သမနာအစ်စ်အလွဲပြောင်းကိုဘယ်မှာလုပ်ပြီးတော့ဘယ်လိုပုံစံမျိုးနဲ့ဆက်ပြီးကြကြတော့လုပ်သွားဖို့စိတ်နှစ်တော့ရှိပါလက်ခင်ဗျာ
ဒီကသမနာအစ်စ်ကအချမ်းချိန်ပြီးတဲ့အချိန်မှာသမနာအစ်စ်ဖြစ်သွားပြီဒီကကအဲသမနာအဟောင်းကဒီအထူးတည်းရဲ့ရဲရတော့ဘာမှမရှိဘူးဒါမှမဟုတ်ကျွန်တော်တို့ကဘာဟိုဟိုဟာလုပ်လဲဆိုတော့ဟိုကျွန်တော်တို့မြန်မာနိုင်ငံလွတ်လပ်ရေးရတဲ့အချိန်ပေါ့နော်လွတ်လပ်ရေးရတဲ့အချိန်မှာအိန္ဒိယဘရင်ကံပေါ့မောက်ပက်ကံကမြန်မာနိုင်ငံကိုအခမ်းအနားနဲ့လွှဲပေးခဲ့တာရှိတယ်။အဲ့ဒါပါလဲဆိုတော့ကျွန်တော်တို့သီယာသနာပလင်ပေါ့နော်အဲ့ဒီပလင်ကြီးကကျွန်တော်တို့ဒီသမားအိမ်တော်ဆောက်ပြီးတော့ထည့်တဲ့အချိန်မှာဒါကိုထုတ်ချအာဏာပိုင်မှုသင်္ကေတဆိုတော့ကျွန်တော်တို့ကအဲ့မှာခေါ်ကမ်းမှာထားတယ်။အဲ့ဒီဟာကလည်းလွန်ခဲ့တဲ့ပြီးခဲ့တဲ့နိုင်ငံတော်သမားကအဆက်ဆက်မှာလည်းဒီဟိုပလင်ပေါ့နော်ဒီအာနာဖူနေရှိမှာနိုင်ငံတကာဧည့်သည်တွေလက်ထံတွေ့တယ်တွေ့ဆုံနေတာတွေလုပ်တယ်ပေါ့နော်အဲ့ဒီအထောက်သမိုင်းထောက်ထားနေတဲ့နောက်သမိုင်းဆက်လက်ကျွန်တော်တို့ကဒီဟာကိုအထုတ်တာအာနာပိုင်မှုရဲ့အမှတ်တရစိတ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကယူထားတယ်ယူထားတော့ဒီရှိမှာဆန်လိုဟာလောက်တာကဒီနိုင်ငံရဲ့သမိုင်းကြောင်းပေါ့နော်အဲ့ဒါနဲ့လည်းအမှီနဲ့ဟိုလာရောကြီးတွေရှိမှာပေါ့နော်
ရင်ဘတ်တော်ကြာမျော်လင့်ဆောင်ဆိုင်နေကြရတဲ့ဒုတိယသမ္မတ3ဦးပေါ်ထွက်လာပါပြီ။နှစ်ပေါင်း90ကျော်အတွင်းပထမဆုံးအဖြစ်ရက်သားစစ်စစ်သမ္မတ2ဦးဆောင်မဲ့အစိုးရအဖွဲ့တည်းမကြခင်ပုံပေါ်လာတော့မှာပါ။ပြည်သူလွတ်တော်အမျိုးသားလွတ်တော်နဲ့တပ်မတော်ကရွေးချယ်ထားတဲ့ဒုတိယသမ္မတတွေနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညဒိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOE ဖုန်းနံပါတ်က1239238255လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။ VOE American အတန်းရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီအစီအစဉ်ကိုအခုလိုစနေနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်။ဒီကနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ကျမ်းမာရေးဆိုင်ရာသတင်းဆောင်ပါတပုတ်ကိုနောက်ဆုံးအနေနဲ့တင်ပြပါမယ်။လူတဦးတယောက်ကတောက်ထားတဲ့ secret ငွေတွေကိုရှုရှိုက်မိတာဟာကျမ်းမာရေးအတွက်မကောင်းဘူးဆိုတာတန်လျာရှိစရာမလိုပါဘူး။ဒါပေမဲ့အခုနောက်ထပ်သုတေသနပြည့်ပြုတ်တွေးရှိချက်အစ်စ်မှာတော့ secret ကိုလွင့်ပစ်လိုက်ပြီးတဲ့အတိုင်းအောင်အနေရရှိနေဆဲဖြစ်တာကိုတွေးရှိလိုက်ရပါတယ်။ VOA သတင်းထောက် Jessica Barman ရဲ့သတင်းလွှာကိုတော့ဦးဆမ်မဝေကပြောပြထားပါရရှင်
။ secret တောက်သုံးခြင်းဟာတောက်သုံးသူကိုကင်ဆာရောဂါနဲ့နှလုံးနဲ့ပတ်သက်တဲ့ရောဂါတွေရရှိနိုင်စေတဲ့အန္တရာယ်ရှိနေပါတယ်။ကိုယ်တိုင်ဆေးလိမ်မတောက်ပေမဲ့ဆေးလိမ်အခိုးအငွေ့ကိုရှူရှိုက်မိသူတွေမှာလည်းအဆုတ်ကင်ဆာဖြစ်ပွားစေနိုင်တဲ့အန္တရာယ်ရှိပါတယ်။အခုတော့သိပ္ပံပညာရှင်တွေဟာ tat hand smoke လို့မည်ပေးထားတဲ့တတိယအဆင့်ဆီလိငွေရဲ့တက်ရောက်မှုကိုလေ့လာနေကြပါတယ်။မန်နွဲလာမာတင်စကရင်ဟာကယ်လီဖိုးနီးယားရီဗာဆိုက်တက္ကသိုလ်ကကလပ်စည်းဆံရာဇီဝပညာရှင်ဖြစ်ပါတယ်
။ Third in smoke is the accumulation of second hand smoke on the environmental surfaces. So as the smoke is coming out of the
end တတိယအဆင့်ခံဆီလိငွေဆိုတာကဒုတိယအဆင့်ခံဆီလိငွေရဲ့ဝင်းကျင်ကမျက်နှာပြင်တွေပေါ်မှာတွားဆူပြီးကျန်းခဲ့တာမျိုးပါ။ကော်စောတွေအဝတ်စားတွေသပင်းတွေအပါအဝင်မျက်နှာပြင်အားလုံးမှာတင်ကြံတာမျိုးပါတက်သားတွေတောင်ပါပါတယ်အိမ်ထဲတွင်မကပါဘူးကားတွေထဲမှာလည်းတင်ကြံရစ်တက်ပါတယ
်အထူးသဖြင့်တတိယဆင့်ဆီလိငွေနဲ့ထိတွေ့မိတဲ့ကလေးငယ်တွေအတွက်ပိုးပြီးတော့အန္တရာယ်ကြီးမားပါတယ်ကလေးတွေကကော်စောပေါ်မှာလေးဘက်ထောက်ပြီးတော့သွားမယ်ပြီးရင်သူတို့လက်ကိုပါဇက်တဲ့ထဲထက်ကြလို့ပါလို့မာတင်ဂရင်းကပြောပါတယ်အိမ်နဲ့မော်တော်ကားတွေအတွင်းမှာသာချိမ့်ချောက်တာမဟုတ်ပါဘူးအဆောက်အဦတွေအတွင်းမှာလည်းဆဲလိတောက်တုံးသူတွေရှိနေမယ်ဆိုရင်အဲ့ဒီအဆိတ်ငွေတွေဟာအခိုးငွေစာဥပြင်ကိုထုတ်ပစ်တဲ့နီးစနစ်တွေကြောင့်ပြန့်နှံ့သွားစေနိုင်ပါတယ်။ဒီ secret ကနေကြမ်းရှိတဲ့အကျဉ်းကျန်တွေဟာခန္ဓာကိုယ်အတွင်းကိုအလွယ်တကူရောက်ရှိစေတာကို Martin Green နဲ့သူ့ရဲ့လုပ်ဖို့ကံပက်တွေကတွေ့ရှိထားပါတယ်။ Martin Green က
And those chemicals actually are absorbed through the skin very rapidly, so they go in circulation.
ဒီဓာတ်ပစ္စည်းတွေဟာတကယ်ကိုပဲမြင်းမြန်းဆန်းဆန်းအရေးပြားကိုဖျက်ပြီးဆုပ်ယူသွားနိုင်ပါတယ်။ကိုယ်ခန္ဓာလေပတ်မှုလမ်းကြောင်းတွေကိုရောက်သွားပြီးတကိုယ်လုံးကိုရောက်သွားစေတာပါ
။သူတေသနာပညာရှင်တွေကကြွက်ကလေးတွေကိုအငွေ့ထုတ်တဲ့ဆက်ကိုအသုံးပြုပြီးတော့ဒုတိယအဆင့်ဆေးလင်းငွေ့ဖြစ်အောင်ဖန်တီးထားတဲ့နေရာအနီးမှာထားပြီးတော့တတိယအဆင့်ဆေးလင်းငွေ့ရဲ့တက်ရောက်မှုကိုစမ်းသပ်ခဲ့ပါတယ်။ပထမအဆင့်အနေနဲ့တရိတ်ဆန်လေးတွေရဲ့အသေးမှာချိုးရင်းလာတာကိုတွေ့ရပါတယ်။စီဂျိုယောကအစပြုတဲ့လူတွေလိုအစီတိုးများလာတာတွေ့ရပါတယ်။ကြွက်ကလေးတွေရဲ့ခန္ဓာကိုယ်အတွင်းတကြားဓာတ်နဲ့တွေးထဲမှာတကြားဓာတ်တွေမြင့်တက်လာတာကိုတွေ့ရပါတယ်။ခန္ဓာကိုယ်အတွင်းတကြားဓာတ်ကနေစွန့်အိမ်ဖြစ်ပြောင်းရွေးတဲ့ insulin hormone အရေအတွက်ဟာလည်းတိုးလာပါတယ်။တတိယအဆင့်ဆေးလင်းငွေထဲမှာရှိနေတဲ့ဓာတုအစိတ်ကိုထိတွေ့မှုကနေကြွက်ဟာ insulin hormone ခန္ဓာကြီးရှိလာပါတယ်။ဒါဟာစီဂျိုယောကအဆင့်နှစ်ဖြစ်စေတဲ့ရှေ့ပြေးနမိတ်ဖြစ်ပါတယ်။ဒီတွေ့ရှိချက်ကို PLOS-1 ဂျာနယ်မှာဖော်ပြထားပါတယ်။ဒီဖြစ်စဉ်ဟာကလေးရွယ်မှာစတင်ပြီးတော့အခုဆိုရင်ဆေးကြောတက်တေမှာပါသွေးကြိုမြင့်တက်လာတာကိုဆရာဝန်တွေကတွေ့လာရတယ်လို့မာတင်ဂရင်းစ်ကပြောပါတယ
် A very relevant aspect of our science which is also published in this paper is that when you feed these
ကျမတို့အနေနဲ့လက်တွေ့ရဲ့ဆက်ဆက်ပြီးတွေ့တာကရတဲ့လက္ခဏာတွင်းပြင်းတွေကိုဒီစာဆောင်ထဲမှာဖော်ပြထားပါတယ်ဒါကတော့ဆေးကြောတက်တွေလူလက်ပိုင်းတွေစားနေကြတဲ့အဆီတက်များတဲ့အစားအစာတွေဖြစ်တဲ့ဟမ်ဘာဂါတို့တာကိုစ်လို့ခေါ်တဲ့မက္ဆီကိုအစားအစာလိုမျိုးအဲ့ဒါတွေကိုကြွက်တွေကိုကျွေးကျင်တက်တဲ့အဆင့် secret ငွေတက်ရမှုကြောင့်ရတာတဲ့ယောဂါဟာအဆိုးဆုံးအနေထားကိုရောက်သွားတာကျမတို့တွေ့ခဲ့ရပါတယ
်အခုတော့ Martin Green ဟာတက်တဲ့အဆင့်ဆေးလင်းငွေနဲ့အသေးပစ္စည်းမှုကြားဆက်ဆက်နေမှုကိုဥဆောင်ကြိုးပမ်းရှာဖွေနေပါတယ်ခင်ဗျာ
ဥစားမဝေပါရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့ပါကြန့်ရှိနေတဲ့အချိန်တွင်တရင်ချင်းချုပ်ကိုကုကြကြောသိန်းကပြောပြပေးပါအောင်ရှင်
ကုလသမဂ္ဂကကမ္ဘာကထပြုစီစဉ်တဲ့ဆီးရီးယားညင်ကြိုင်းဆွေးနွေးပွဲတွေကိုစီစဉ်ထားတဲ့အတိုင်းတနင်္လာနေ့မှာလုပ်သွားမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။ဆီးရီးယားဆွေးရဘက်ကမစ္စတာကယ်ရီရဲ့အဆိုအဖြစ်အပြည့်အဝသဘောတူချက်ကိုချိုးဖောက်တယ်လို့ဆွဆွဲနေတာတွေရှိတဲ့ကြားကပဲဆွေးနွေးပွဲကိုလုပ်မှာပါ။ဆီးရီးယားကတိုက်ပွဲတွေကိုဘယ်လို short ချမယ်ဆိုတာစူးစမ်းအဖြစ်ရှာဖို့အတွက်ရုရှားနဲ့အမေရိကန်ကလေ့လာဆောင်ကြည့်သူတွေဂျနီဗာနဲ့ MN မြို့တွေမှာဒီကနေ့တွေ့ဆုံဆွေးနွေးကြမယ်လို့မစ္စတာကယ်ရီကပြောပါတယ်။တိုက်ပွဲဖြစ်တဲ့အချိန်ကြီးဟာ80ကနေ90ရာခိုင်နှုန်းထိရောကျသွားပုံရပြီးဒါဟာတကယ်ကိုပဲအရေးကြီးပါတယ်လို့မစ္စတာကယ်ရီကဆိုဒီကနေ့ဆော်ဒီအာရေဗျမှာပြောပါတယ်။အမေရိကန်ပြည်တော်စုနဲ့တောင်ကိုရီးယားနိုင်ငံတို့ဟာနှစ်စဉ်လုံနေကြပူးတွဲစည်းရေးလေ့ကျင့်မှုတွေကိုဒီကနေ့ဆောက်လုပ်ပါတယ်။ဒီလိုစည်းရေးပြလေ့ကျင့်မှုတွေကနေတိုက်ခိုက်မှုတစ်ခုခုဖြစ်လာရင်ချက်ချင်းလက်တွန့်ပြန်မယ်လို့မြောက်ကိုရီးယားဘက်ကနှစ်စဉ်လုံနေကြအတိုင်းချိန်ချောက်ထားတဲ့ကြောင့်ပဲရပိုင်းတွင်အခုလိုပူးတွဲစည်းရေးလေ့ကျင့်မှုတွေစတင်တာပါ။နေစင်လုံးနေကြအမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းရေးလေ့ကျင့်မှုဟာရက်သက်တစ်ပတ်၈ပတ်အထိကြာမြင့်ပြီးစနစ်တကျစီစဉ်ထားတာပါရှီကာဂိုမြို့မှာလုပ်မဲ့မဲဆွယ်စည်းရုံးပွဲမှာဆန္ဒပြသူတွေပေါ်ကြမ်းဖက်အောင်လှုံ့ဆော်တယ်ဆိုပြီး Republican Party ကိုစားပြုတ်တမတော်လောင်းဖြစ်ဖို့ကြိုးစားနေသူ Donald Trump ကိုလူတချို့ကအပြစ်တင်ပြောဆိုကြပါတယ်အဲ့ဒီမဲဆွယ်စည်းရုံးပွဲလုပ်ဖို့စီစဉ်ထားတဲ့နေရာမှာမျိုးဝင်းဆန်ခတ်ဖြစ်တာကြောင့်ပွဲကိုလည်းဖျက်လိုက်ရပါတယ်တောက်ကြနေကြကမဲဆွယ်စည်းရုံးပွဲဆင်မြင့်ပေါ်ကို Donald Trump ကြောင့်မလာခင်မှာထောင်ပေါင်းများစွာသောဆန္ဒပြကန့်ကွက်သူတွေနဲ့သူ့ကိုထောက်ခံသူတွေကြားမျိုးဝင်းဆန်ခတ်ဖြစ်ကြတာပါRepublican Party ကိုစားပြုတ်တမတော်လောင်းဖြစ်ဖို့ကြိုးစားနေသူတူဖြစ်တဲ့ Marco Rubio က Ohio ပြည်နယ်ပနမရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက် Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကိုမဲပေးကြဖို့သူ့ကိုထောက်ခံသူတွေကိုတိုက်တွန်းနေပါတယ် Republican ဘက်မှာလက်ရှိထိပ်ကပြေးနေတဲ့ Donald Trump Florida မှာအနိုင်မရဖို့တဲ့သူကအခုလိုတိုက်တွန်းနေတာပါခင်ဗျာ
တရင်ချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးသွားတာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမှစုံမဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံနှုန်းချိန်ည9:30အထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.965 လိုင်းဒိုမီတာ51 kHz 9.55တို့ကနေတိုက်ရိုက်ထုတ်လင့်ပေးသွားအောင်ပါဒေါက်တာရှင်များနေ့တကွာမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.